င်ကခင်ဗျားဒီနေ့တည်းဒီ line system မှာတော့2009ခုနှစ်ထဲမှာမနက်ငယ်ညနေလုံးမှာချင်းဘလောက်တိခီးပောက်ခတ်တယ်ဆိုတာဆွေးနွေးမှာပါဒီနေ့ဆက်မိုက်မှာပဲရခိုင်လက်နက်ကင်ဖွဲ့အေကဒီခါကြီးနေမှာဝင်တက်ရတာနဲ့လက်နက်ကင်ပြီးပခတ်တီကြီးသွားလာတာအခုချိန်ထိပါဒီနေ့ဆက်မှာပဲညနေဆွေးနွေးတာလေးမြန်မာစစ်တပ်ကတစ်ပတ်တည်းပြစ်ခတ်ရစဲရေးကြီးညာခဲ့ရတယ်ရှိပါတယ်ဒါမှလည်းတိုင်းသားဒေသတွေမှာတော့စီးတင်းမှမှုတွေလည်းရှိနေတော့ပါဆိုတော့ဒီ2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့ရင်းနှီးလုပ်ငန်းစဉ်မှာအောင်မြင်မှုတွေဆွေးနွေးမှုတွေဘာတွေရှိခဲ့လဲရှိလာမယ့်နှစ်တင်မှာဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုဆွေးနွေးနေပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူမျိုးရှိပါတယ်သူကတော့ပုံမျိုးသားလွတ်မြောက်ရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နေတဲ့ကာလဖြစ်ဒီရင်းနှီးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPST ဖွဲ့ဝင်သူလည်းဖြစ်တဲ့ဦးကိုကပါနောက်သူကတော့တိုင်းသားရေးအကြက်ကပုဂ္ဂိုလ်သူဖြစ်တဲ့ဦးမောင်ဆိုးလို့ဖြစ်ပါတယ်ဆိုတော့ဒီပုတ်ပင်နေစနေမဲ့ပုဂ္ဂိုလ်နိုးလေဒီလိုင်းပေါ်မှာရှာရောက်နေဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ဒီပင်နေဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ဒီတစ်နှစ်လုံးစာအတွက်ကိုပေါ့လေရေဝေးပြန်ပြီးခြုံငုံသုံးသပ်စီရင်ပါတယ်ဆိုတော့ဆရာဦးခေါ်ကအရင်သုံးသပ်ပေးပါလားခင်ဗျာကျွန်တော်တို့ဒီတစ်နှစ်လုံးအတွက်ကိုပေါ့လေ2019ခုနှစ်ထဲမှာပြန်ကြည့်မယ်ဆိုရင်ငင်းငယ်လုံးဝစရာရေဝေးအဖြစ်ရှေ့တိုးနေသလားနောက်ဆုတ်သွားသလားဘယ်လိုပြောနိုင်မလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့2019ကိုချုပ်ငုံတော့ပါမယ်ကနငင်းကြဲလုပ်ငန်းစဉ်ကရပ်တန့်နေတာဆိုတော့နောက်တော့မဆုတ်ဘူးသို့တော့ရပ်တန့်နေပြီးတော့ရှေ့တိုးဖို့အင်မတန်မှအလေးကွေးတဲ့အချိန်နဲ့ရှေ့တိုးဖို့ကြိုးစားနေတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့
ဒီနေရာမှာလည်းဒီလိုငင်းကြဲလုပ်ငန်းစဉ်ပေးကွေးရတဲ့အကြောင်းကလည်းပဲပါဝင်ပတ်သက်တဲ့သူတွေအားလုံးကတော့စုပေါင်းတာဝန်ရှိကြပါတယ်။အဲဒီစုပေါင်းတာဝန်ရှိတဲ့အပေါ်မှာလည်းကျွန်တော်တို့ NCS လက်မှတ်ရေးထိုးထားတဲ့ EO အဖွဲ့အခုလက်ရှိဆိုတော့10ဖွဲ့ပေါ့ဗျာ။ဒီ10ဖွဲ့ရဲ့ကောင်းကောင်းတွေမှာလည်းသတုံတရားစုပေါင်းတာဝန်ယူပါဦးတာဝန်လည်းရှိပါတယ်လို့ကျွန်တော်ပြောပြပါတယ်ဗျာ
။ဟုတ်ကဲ့ဆိုတော့ဟိုကျောက်ကောင်ကဒီနေရာမှာကျွန်တော်တို့ဒီလိုတက်နေရတဲ့ကိစ္စတွေမှာအဓိကအဟံအတားအနေနဲ့ပြောပါဆိုလို့မရှိနေဘူးဗျာ။
အဓိကအဟံတားကတော့2018နှစ်ကုန်ကအတွေ့အကြုံ2018ကျွန်တော်တို့ဖိတ်ပြီးစီဝေဘယ်တမ်ပလတ်တန်ခေါ်ယူပြီးတော့ရလာတဲ့အပေါ်မှာဒီအင်းပွားပွဲရာဖြစ်တဲ့အဖွဲ့အချို့ပေါ်လာတယ်ပြီးတဲ့အခါကျတော့ကျွန်တော်တို့အဓိကနေစပြီးတော့ကျွန်တော်တို့ဒေသရေးသုံးခန်းစဉ်အပေါ်မှာအဓိကအခြေခံထားတယ်ကျွန်တော်တို့ SDE စာချုပ်အကောင့်တွေပေါ်တဲ့လုပ်ငန်းတွေပါအဲ့ဒီဆက်ကောင်းတဲ့ပေါ်တဲ့လုပ်ငန်းတွေမှာကောင်းတဲ့ပေါ်တဲ့အတိတ်ပဲဖွင့်ဆိုတဲ့အမိသားတွေပတ်တူတဲ့အပြင်ကိုကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုပါတိုက်ခတ်ပြီးတော့ဒီတစ်နှစ်ကျော်ပေါ့လေ2018အောက်တိုဘာ15ကနေစရင်တစ်နှစ်ကျော်2019အခုဆိုရင်နှစ်ကုန်ပါပြီတစ်နှစ်ကျော်ကျော်ကျွန်တော်တို့ကနိုင်ငံရေးလုပ်ငန်းစဉ်ရောနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်ရောအပြစ်ကရစေရေသဘောတူစာချုပ်အကောင့်အဖွဲ့ပေါ်တဲ့လုပ်ငန်းစဉ်ပါတော်တော်လေးတောင်းပေးပါပါတယ်။တောင်းပေးသွားတာကိုကျွန်တော်တို့2019မှာစီစဉ်နေကြကြတွေ့ရပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဝန်မောင်တို့ရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီ2019တနည်းလုံးကိုချုပ်ပြီးသုံးသပ်လိုက်မယ်ဆိုရင်ငင်းငယ်လုပ်ငန်းစဉ်ဟာရှေ့တိုးနေတာနောက်ဆုံးနေလားဆရာဦးကောင်ကတော့ရှေ့လည်းမတိုးနောက်လည်းမဆုံးပါလေတန့်နေတယ်လို့ဆိုပါတယ်။ဥမောင်ဆိုနေရောခင်ဗျာ
ကျွန်တော်အမြင်ကတော့2019ခုနှစ်တခုလုံးမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တည်ဝင်ပေါ်တော့ NCA လက်မှတ်ထိုးထားတဲ့ NCA ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတော့ရပ်တန့်နေတယ်လို့ပြောရပါမယ်ခင်ဗျာ။ရပ်တန့်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့2018ခုနှစ်အောက်တိုဘာ15ရက်နေ့မှာပြုလုပ်တဲ့ဒီ Temperature ပေါ်နော်ဒီ NCA နှစ်ပတ်လည်းသုံးနှစ်မြောက်နှစ်ပတ်လည်းနေ့ရက်စပြီးတော့ဒီတော့နိုင်ငံရေးရသဘောထားကိုယ်လွှဲမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာငြိမ်းချမ်းလုပ်ငန်းစဉ်ဟာဒီ NCA ပြည်ရဲ့ Institution တွေတိုင်းVDGCU, GNCU, ဒီ CU တွေတော့မပြတ်မနေနဲ့ရပ်တန့်သွားတာပါ။ရပ်တန့်သွားတဲ့အကြောင်းရင်းကတော့ဒီကဒီနေ့အထိရပ်တန့်သွားတဲ့အကြောင်းရင်းကတော့အချက်3ချက်လောက်ရှိပါတယ်။ပထမအချက်ပြောမယ်ဆိုရင်မူဝါဒပိုင်းမှာဆိုလို့ရှိလို့ရှိရင်တော့ဒီစီမံများရဲ့အခြေခံဥပဒေယူဆရင်းနဲ့ဒီခွင့်မထွက်ရဘူးဆိုတဲ့ဂရီးပြည်ပြည်ကိုချိန်ဆက်ထားတဲ့ကြံစည်မှာဒါနဲ့ပတ်သက်ပြီးတော့မူဝါဒကိုယ်လွှဲမှုရှိပါတယ်။နောက်မူဝါဒကိုယ်လွှဲမှုတစ်ခုတခုတည်းရောတက်မလို့ဆိုတာနဲ့ပတ်သက်တဲ့အသေးပဲဖွင့်ပြချက်ပါ။ဒါနဲ့ပတ်သက်လို့လည်းအစိုးရတက်မလို့နဲ့ EU ဝိကြားမှာမူဝါဒကိုယ်လွှဲမှုရှိပါတယ်။ဒါမူဝါဒရေးကိုယ်လွှဲမှုပါ။ဒုတိယအချက်အနေနဲ့ policy design ဆိုင်ရာပြဿနာကတော့ဘာလို့ရှိလဲဆိုတော့တခုကတော့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အသေးပဲဖွင့်ပြချက်ပါ။ဒီအသေးပဲဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ကိုယ်ရမှုရှိနေတဲ့အတွက်ဒီနေ့ဒီချန်ပီယံနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြောင့်ပြန်မနိုင်သေးဘူးလေးနေ့ကျော်သွားတဲ့အထိဒီလိုအခြေအနေမျိုးရှိပါတယ်။နောက်မူဝါဒ sorry policy ဆိုတဲ့ကိုယ်ရမှုတစ်ခုရပြောမယ်ဆိုလို့ရှိရင်တော့ တဏှာချတာရင်းနဲ့ပတ်သက်ပြီးတော့ရင်းစီမံနည်းနဲ့ကိစ္စတွေသင်မပြတာပါပဲတတိယအချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အသေးစိတ်ကိစ္စလို့ဆိုရပါမယ်ဒီခီစနိဝေယတမတာစနိဝေချင်းမမနေရသမတာအစပြီးတော့ဒီအီးဥကောင်းဆောင်နေခီးသွားလိုက်ရတာစာဒီကိစ္စတွေမှာလည်းပဲအဲပြည်လည်းမှုတွေမရှိခဲ့ပါဘူးဒီအချက်သုံးချက်ကြောင့်ဒီနည်းနည်းလုပ်ငန်းစဉ်ဟာစီကူရပ်တန့်နေတယ်လို့ဆိုရပါမယ်ဒါနဲ့တစ်ဖက်ကပြောမယ်ဆိုရင်တော့လေဒီအစီလုံလန်းစဉ်တရားဝင်ရက်တက်နေတဲ့ဟာကိုပြည်ပဲဟုအလွတ်တဘောဆွေးနွေးမှုတွေကို2019ထဲမှာတော်တော်များများလုပ်ခဲ့တာတွေ့ရပါတယ်။ဒါကြောင့်မို့လို့လည်းပြန်လည်လက်ပတ်နိုင်တဲ့လမ်းစတော့ရှာတွေ့တော့ပြီလို့ထင်ပါတယ်
။ဟုတ်ကဲ့။ဆိုတော့ဟိုတခုစီအားပေါ်ဒီချောဒီဒီငင်းငင်းဆွေးနွေးပွဲနဲ့ပတ်သက်လို့ဟိုထောက်ပြကြရမျိုးရှိပါတယ်။ဒီသူကတက်တာပေါ်လေငင်းငင်းမှာတောင်းဟိုယူထားတဲ့လူတွေကတော်တော်လေးဟိုမလုံနိုင်တာမျိုးနောက်ပြီးတော့တက်ကပူပေါင်းဆောင်မှုအားနည်းတာမျိုးဆိုတော့တချို့ဝေဖန်ချက်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ဒီဘိုင်းမှာစောစောဆရာဦးမောင်ဆိုတော့မူပိုင်းတွေပြောရပေါ့လေလူပိုင်းတွေအနေနဲ့ရောကျွန်တော်ငင်းငယ်ဖြစ်စင်မှာအားနည်းချက်တွေရှိခဲ့သလားဒီ2019ရမှာ
လူပိုင်းတွေအနေနဲ့ပြောမှဆိုရင်နှစ်ပတ်စလုံးမှာအားနည်းချက်ရှိပါတယ်ဒါပေမဲ့ကျွန်တော်မြင်တူးချင်းညာပြောမှဆိုရင်အခုငင်းငယ်လုံငန်းစီအောင်မြင်လို့ဆိုလို့ချင်းဘယ်သူဘဝကြောင့်ဆိုလို့ဖြစ်တင်နေဖြစ်တင်နေတယ်ဆိုလို့ရှိရင်တော့ဒီငင်းငယ်လုံငန်းစီအောင်မြင်ဖို့ပိုခက်ခဲလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်လူပိုင်းဆရာနဲ့ပတ်သက်ပြီးဘယ်သူဘဝကြောင့်ဆိုတော့ဖြစ်တင်တယ်လို့ကျွန်တော်မျိုးရှင်းပါဦးမယ
်ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစာရေးပို့ထားတာဟောတရက်ပေါင်းဆွေးနွေးပွဲကိုဆက်သွယ်ထားရင်ဒီတော်များရှိနေပါတယ်ဟိုအဲ့တော့ခုစိတ်ဝင်စားဆက်သွယ်ပြီးတော့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဟိုဆက်သွယ်လာတဲ့ပုံစံမျိုးနဲ့အထူးပဲကျေးဇူးတင်ပါတယ်ဟိုဒါပေမဲ့ဆွေးနွေးမဲ့လူတွေလည်းများတဲ့အတွက်လူရင်းသူရှင်ဆွေးနွေးပြီးကိုလည်းကြိုပြီးတော့မြတ်တာရက်ခံပြရစေအရင်ဆုံးတော့ကျွန်တော်မြန်မာနိုင်ငံကဥစိုးဝေဒီလမ်းမှာရှိနေပါတယ်ဥစိုးဝေသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီကိစ္စကအမှုခွင့်ပေးပါဘူးတော့ဒီမှာနေမှာပြဿနာရရင်ပြဿနာတွေကိုလည်းမျက်နှာဖြေရှင်းနေဆိုပြီးတော့ဒီနေ့တိုင်းပြီးတော့ပြဿနာကအနှစ်ခံကျဲပြောရမှာဟုတ်အင်းကအမှန်ကြီးတဲ့ဘာကပပြီးတော့ဒုတိယအင်းကအမှန်ကြီးတဲ့ကိုယ်ကြီးကြီးရှိကြပါလေဒါရင်အဖြစ်ဆက်တဲ့လည်းဆိုလို့ရှိရင်လူသားတွေဆက်တဲ့ပဲတိုက်ကြည့်လို့ရမှာပါလေပေါ့နော်ဒီအချိန်မှာပထမအင်းကျွန်တော်ဒီရကြတဲ့အင်းအဖွဲ့ဆိုတာပြောရတယ်နော်ဒီကမှအင်းကအဖွဲ့ပြောရတယ်ဆိုလို့ရှိရင်ဒီလိုဒီကောဒီလိုဒီကောဒီလိုဒီမှာနေရတဲ့ပြည်သူတွေကိုအဲသဘောပေါက်မှာဒီလိုမျိုးအစ်ဒီဆောင်နေတဲ့အချိန်မှာပြောရတဲ့အီးဖြစ်တယ်နော်အခုလည်းကျွန်တော်တို့ကဒီမှာဒီအင်းကြီးတို့ခေါ်ရနေကြတယ်ပေါ့ဒီလိုချင်းကျွန်တော်မျိုးတင်တာကအစ်ဒီဒီလိုမျိုးမှာပြည့်တဲ့ပုံတွေပေါ့နော်အဲကျွန်တော်တို့ဘုံဒီကရအပြည့်ဆုံးတာတော့ကအဲအင်းကိုတလာတိုင်းမှာအစ်ဒီစီဒီကြီးကနေပြီးတော့ညာတန်ကြီးကဖြစ်ပြီးတော့ဆက်ဆက်နေတဲ့အဲ့ဒါအစ်ဒီခံပြီးတယ်လေဒီလိုစီဒီလိုကြောင့်လည်းကာလမှာဆွေရတဲ့စီစီဟာဒီလိုတွေစီစနစ်ကြီးကိုဟောဆက်လက်ကြည့်ရမယ်အခွဲလားဆိုတော့ဒီစားပြီးစီစီပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဦးစိုးဝေစနေတာကျေးဇူးပါဦးစိုးဝေဆိုလိုတာဒီနောက်ကဒီအေးတို့ခုနောက်ပိုင်းကျမှဒီအေးပေါ်လာပြီးရခိုင်မှာဟိုဟိုဟိုမတူညီချင်းတွေစစ်တဲ့ကိစ္စနဲ့ပတ်သက်ပြီးဟိုအဓိကကျွန်တော်ဒီတင်နေဆွေးနွေးမဲ့လူတွေကိုမေဖို့တုံးသိရင်လည်းဆိုလို့ဆိုတော့ကျွန်တော်နားလဲပါတယ်ဆိုတော့ဒီနေ့မှာဥက္ကဋ္ဌကတော့လေဟိုသူ့မိန်းကလေးဆက်ဆက်ပြီးတော့ဟိုမိန်းကလေးတစ်ခုကပေါ့လေအခုဒီမြောက်ပိုင်းသုံးဘွဲ့နဲ့သူပြင်းပေါ့လေဒီအေအေနဲ့ရခိုင်မှာတက်ကွဲ2019မှာဖြစ်လာတဲ့ကိစ္စရှိတယ်ဒါရီကကျွန်တော်ငင်းငယ်လုပ်ငန်းစဉ်မှာဘလောက်ထိအဟံတာဖြစ်ခဲ့လို့ပြောနိုင်မလဲ2019မှာ
ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့2019မှာမူလဒီအစီလမ်းကြောင်းပေါ်ကသွားနေတဲ့အငင်းငယ်လုပ်ငန်းတွေရပ်တန့်နေတယ်။အဲဒါရပ်တန့်နေတဲ့အတွက်တစ်ဖက်ကလည်း SCE လမ်းကြောင်းပေါ်ရောက်လာမဲ့ဒီ SCE လက်မှတ်ထိုးဖို့အချိန်နဲ့မဖြစ်သေးတဲ့အဖွဲ့အစည်းတွေအတွက်ပို့ပြီးတော့အချိန်ရသွားပြီးတော့သူတို့အတွက်နော်သူတို့ဒီမှချက်ကိုသူတို့ဒီကုသဟန်နဲ့လှုပ်ဆောင်ဖို့ပို့ပြီးတော့ဖွင့်လာဖြစ်လာပါတယ်။အဲဒါဖြစ်လာတဲ့ပုံမှာ SCE လုပ်ငန်းတွေအရှိမတူဘူးနိုင်ငံရေးဆိုတဲ့ဘွဲဆိုတာလည်းဒီအဝင်စုတွေပြည်ရရသွားတယ်အခုပေါ်မှာသမက်ကိုင်ထုတ်ရှားမှုတွေအားကောင်းလာပြီးတော့ဒီရခိုင်မှာဒီပုံမပြတ်ထလာတဲ့သဘောလို့ကျွန်တော်တွေ့ရပါတယ်အကျယ်ရ2008တည်းကကျွန်တော်တို့ဒီနိုင်ငံစုတွေပြည်ရကပ်စိတ်စိတ်ဒီအဝင်ဆက်ရှိမယ်ဆိုရင်အားလုံးကစုတွေပြည်လမ်းကြောင်းပေါ်မှာတွေ့ဆုံဆွေးနွေးယူတိုက်ဖြေနိုင်နေရတဲ့ခါကျတော့ဒီပိပခအကြီးကြီးမားမားဟုတ်ကျေပြန့်လာဖို့ကတော့နည်းနည်းဆက်နိုင်တာပေါ့။ဟောအဲ့မတွေ့မကြည့်ဘဲနဲ့မစကားမပြောမှဆိုရတဲ့ မမမအမေအတွေ့အကြုံကျဲသွားတဲ့ပုံမှာဒီနမကတပ်ပွဲပုံများလာတာတော့ဒါဖြည်းဖြည်းထုံးတာဖြစ်ပါလေဆရာ
ဟုတ်ကဲ့ကျေးဇူးပါဆရာဆရာဦးမောင်ဆိုရင်ဟိုဦးမောင်ဆိုရဲ့အမေရောခင်ဗျအခုကျွန်တော်တို့ဒီနောက်ပိုင်းသုံးပွဲအထူးပြင်ပါလို့ဒီတည်းကမာအီအီနဲ့ရခိုင်မှာတပ်ပွဲရဲ့တောက်လျှောက်ဆိုလို့ပြင်တယ်လို့ဒါရီရောကျွန်တော်2019ငင်းငယ်လုံးဝဒီမှာဘလောက်ထိဆန္ဒဖြစ်ခဲ့တယ်လို့သုံးသပ်နေပါလိမ့်မယ်
ကတော့ဒီကဘုံငယ်လုံးမစမှာလည်းမကြိုက်တဲ့ကိုကြီးဖြစ်နေတော့အဟာတာဖြစ်တာမှမှာပဲဆိုရင်ဒါပေမဲ့ကျွန်တော်တို့ကဒီတက်တနာကိုကြည့်တဲ့အခါမှာပထမအချက်အနေနဲ့ပြောမယ်ဆိုကြည့်ရင်တော့ဒီ AAPNL ကိုကန့်ဆွဲသွားနောက်ပိုင်းမှာပေါ်လာတယ်ဆိုပေမဲ့လည်းဖြစ်လာတဲ့တက်တနာအနေနဲ့ဖြစ်လာပြီဆိုရင်တော့ဒီတက်တနာကိုဖြစ်ချင်းမှုစဉ်းစားဖို့လိုတယ်ပထမအချက်အနေနဲ့စဉ်းစားဖို့လိုတယ်လို့ထင်ပါတယ်ဒုတိယအချက်အနေနဲ့ပြောမယ်ဆိုလို့ရှိလို့ရှိရင်တော့ဒီတက်ဖွဲ့အနေနဲ့ဒီသူတို့ရခိုင်မှာအခြေစိုက်တဲ့ကိစ္စကိုအခြေစိုက်မှုစဉ်းစားလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နားရတဲ့ဘောပေါ့ကိုလိုအပ်မယ်လို့ထင်ပါတယ်ဒီအချက်အချင်းနဲ့ပြောမယ်ဆိုလို့ရှိရင်တော့အစီအလုံးငါ့ရမောင်မြင်တဲ့အချိန်မှာဒီအစီဒီနေ့ကျလာမရှိဘူးငါတို့လက်နက်ကြိုင်တိုင်းမှာဖြစ်မယ်ဆိုတော့ဒီတစ်ဖက်တစ်ဖက်ကိုစွန့်ဖို့လိုမျိုးအချိန်မျိုးရှိနေတယ်ဆိုတော့ကျွန်တော်တို့ဟောလို့ပါတယ်။နံပါတ်၄အချက်နဲ့ကတော့ကျွန်တော်တို့ဒီပါဝင်ရပိုင်းဆွေးနွေးနေဆွေးနွေးတဲ့အချိန်မှာလက်တွေ့ကြကြတက်နာကိုဖြည့်ဆင်းလို့ဆွေးနွေးသွားဖို့လိုအပ်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုတရားပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေနဲ့လေလံမှမှာရှိနေပါသေးတယ်။သူကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်ဒီအစိုးရတဲ့စစ်တပ်တွေလုပ်နေတာကတော့ကျွန်တော်တို့ပြည်သူလူအနေနဲ့ပြောရမယ်ဆိုရင်တော့ယူတာမှုမရှိဘူးလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာလို့လဲဆိုရင်နော်ကျွန်တော်တို့တိုင်းလားဒီတာမှာပြစ်ကဲဆဲလုပ်တယ်နော် IT လက်မှတ်ထိုးတယ်ဆိုပြီးတော့ကျွန်တော်တိုင်းလားဒီမှာနေအောင်ယူနေတာများစွာရှိနေတဲ့အတွက်နော်ကျွန်တော်တို့တိုင်းလားပြည်သူတွေကတော့နော်ယုံကြည်မှုမရှိပါဘူးခင်ဗျာဘာဖြစ်လို့လဲဆိုရင်နော်အခုကျွန်တော်တို့ပြောရမယ်ဆိုရင်နော်အခုအစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းကယူတာလုပ်မယ်ဆိုရင်နော်ဒီကျွန်တော်တို့ဒီမြန်ပြည်နယ်မှာနော်အခုစစ်တင်ပေါ်တွေထရတာတော့ကျွန်တော်တွေ့ရတယ်အစ်စုတင်တင်ပေါ်တွေထရတာတော့ကျွန်တော်ကြားသိရပါတယ်ခင်ဗျအဲ့ဒါကြောင့်မို့တော့ယူသားကမလုပ်ပဲနဲ့တော့အစီလက်မှတ်ထိုးတာတို့ပြစ်ကစလက်မှတ်ထိုးတာတို့ပြောနေတာကျွန်တော်တို့တိုင်းသားခေါင်းဆောင်တွေကိုတော့တိုင်းသားပြည်သူတွေကိုတော့နှစ်တိတ်တူဖြစ်နေပြီးတော့ကျွန်တော်တို့တိုင်းသားပြည်သူတွေကိုဒီနေ့နေ့မှာအုပ်ထုတ်မယ်နော်အုပ်ထုတ်မယ်နော်တစ်ခါကတော့ဖိနိုင်မယ်ဆိုတော့ဥစ္စာမျိုးနဲ့သူတို့လောက်ဆောင်အောင်ကျွန်တော်တွေ့ရတဲ့အတွက်တော့
ကျွန်
တော်အနေနဲ့ကတော့ယူသားစွာလုပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုသလေးကိုဆင်းနေတဲ့ကျေးဇူးပါဟိုယုံကြည်မှုမရှိလို့လည်းကျွန်တော်အခုလိုဟိုတစ်ခါနဲ့တစ်ခါလိုပြဿနာတွေရှိနေလုံပဲလို့ပဲပြောရမှာပါနောက်တစ်ခုကဒီ NCA လေးနည်းပြအခမ်းအနားမှာတော့လည်းဒီတက်ရောက်ကြတဲ့ခေါင်းဆောင်တွေကြားမှာဒီကိစ္စကိုအလေးထားပြောထားရဲဆိုတော့လည်းကျွန်တော်တို့တွေ့ရရလည်းရှိပါတယ်ဆိုတော့ကျွန်တော်နောက်တစ်ခုလည်းလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံပဲပါပဲကိုစိုင်းအောင်ကျော်ဆန်းဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲတော့ပြောချင်တာတော့ဗျာစစ်တပ်ကတော့ခမတော့ပြောခဲ့တယ်လို့ပေါ့သူတို့ကတော့ငင်းငင်းရောလို့မမဟုတ်ပါဘူးသူတို့ကတော့ငင်းငင်းရေးဆိုတာမလို့တော့လို့ပဲနော်စစ်သားကြီးငါးတိုင်းရက်ပြီးတော့ဖိုင်းလာရခိုင်ပြည်နယ်ကိုတော့ပြီးတော့ခိတိုက်ကြပါပြီဗျာနော်ကျွန်တော်အနေနဲ့သူတို့မြင်ရသိပါလဲအဲ့ဒါတော့အဲ့နောက်လက်နဲ့တိုင်နေဟိုဘက်နဲ့တိုက်လိုက်ဒီဘက်နဲ့တိုက်ရသံတော်ကတော့အဲ့လိုလောက်ထုံးလုံးကြီးရဆိုတော့အဲ့လိုပဲဗျာသံတော်အနေနဲ့2008ချေကဥပဒေမပြင်းစင်တည်းတိုင်းပြည်ကတော့ဘယ်တော့မှငြိမ်းချမ်းရေးမရတော့ဘူးလို့ကျွန်တော်ပြောပြပါမယ်။ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ကိုစိုင်းအောင်ကျော်ဆန်းဆွေးနွေးရကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တို့ဖင်လန်နိုင်ငံကကိုငင်းချမ်းအောင်ဖြစ်ပါတယ်။ကိုငင်းချမ်းအောင်တဘောလာလဲဆွေးနွေးလို့ရပါတယ်ခင်ဗျ။
ကျွန်တော်အခုမေးချင်တာပေါ်အောဥက္ကဋ္ဌခေါဥက္ကဋ္ဌရှိတယ်ဆိုတော့အစိုးရကမေးချင်ပါတယ်။နောက်ဥမ္မမောဆိုလက်ရှိတဲ့ကစိုင်းရင်းပေါ်အိုးတွေလိုချင်တာနဲ့တခြားစိုင်းရင်းသားတွေလိုချင်တာနဲ့ကတူရဲ့လား။တော်တဲ့ကဥက္ကဋ္ဌတို့ပြောထားတာရှိတယ်။ကရင်နေချမ်းနေမပါဘူးဆိုလဲငါတို့ကငါတို့ဆက်လုပ်မယ်ဆိုတဲ့ကိစ္စမျိုးရှိတယ်။မတူညီတဲ့လူတွေကစုလာလုံအပ်ချက်မတူညီတဲ့လူတွေကဒီမှာဟိုအင်အားရဖို့အတွက်တစ်ပိုင်းကလုံးပြစ်ခတ်ရတဲ့နာမည်ခံပြီးတော့ကိုပြောချင်တာပြောဆိုချင်တာသိုးနေတာ။ခစ်တက်ကိုပို့ပြီးတော့ထောက်ခံတယ်လို့ဖြစ်မနေဘူးလား။ခစ်တက်အင်အားကောင်းအောင်လုပ်တယ်လို့ဖြစ်မနေဘူးလားဆိုတာကျွန်တော်သိချင်ပါတယ်။ကျေးဇူးလိုက်တင်ပါတယ်။
ဟုတ်ကဲ့ဆိုတော့ဒီကိုငင်းငယ်ဆိုလိုချင်တဲ့သဘောကဒီတန်းသားတွေကဟိုချင်းကပုံချင်းကနီးရโอ้ตัวตั้งนี่ปวงชะบ่มีอ่ะอ๋อสรอกแกนดาริบักก็ไม่ตุนยีเนี่ยโหต๊อกสุเฉ็ดนี่ไม่ตุนยีได้ปုံสันนี่เนี่ยชิงกัดตาโหสิตะกะหลุล้านนี่แหละญาติหมอยောက်นี่ดล่ะสรเลยมีคนโหจินน้าเลยบาเลยสรเสียอู้กู่อู้ก็เลยดาวโหต้มเย็นพี่ๆๆเสียมาเลยครับ
โอเคอดีเสียยีก็ดี ကျွန်တော်တို့ဤဟိုတွေပေါ့လေတိုင်းသားလက်ကအဖွဲ့အစည်းတွေရဲ့ဒီအခြေခံချက်ကြစိတ်သဘောပေါက်နေတာတွေ့ရပါတယ်။တကယ်တော့ကျွန်တော်တို့ပြည်တော်စုအဆင့်ပြည်တော်စုတောက်ပန်းလုံးရဲ့အကျိုးစီးပွားကိုရှိပြီးတော့အာကောင်းဆုံးမဲ့ဆွေးနွေးမဲ့ဆိုရင်တော့အားလုံးအမြင်ပြကြပါတယ်။ဥပမာပြည်တော်စုကြီးထဲမှာဒီမိုကရေစီရေးအမျိုးသားတန်းတူရေးဥပဒေထားမယ့်ဆွေးရေးဒီအရေးတွေကျင့်သုံးမယ်အာဖက်ဒရယ်ပြည်တော်တို့တိဆောက်မယ်ဆိုတော့အားတော့တူကြပါဒါကတနိုင်ငံလုံးတိုက်တာနဲ့အနာကနိုင်ငံကြီးမှန်ကြဖြစ်ပါတယ်ဒါလို့တူတဲ့အတွက်လည်းပဲ SCS ချုပ်ရဲ့အာခန့်တပုံမှန်ချက်မှာပါတဲ့ဟုတ်လားကျွန်တော်နိုင်ငံကြီးဒီမှန်ချက်တွေကိုတော့လက်မှတ်ထိုးတာဖြစ်ပါတယ်အားတူပါလားသို့တော့တစ်ဖွဲ့ချင်းတစ်ဖွဲ့ချင်းလူမျိုးတစ်မျိုးချင်းတစ်မျိုးချင်းကအကောင့်တွေပေါ်တဲ့နေရာမှာသူ့အဖွဲ့ကိုယ်အဖွဲ့သူ့လူမျိုးကိုယ်လူမျိုးစသည်ဖြင့်ဒီဟုတ်ပါပါလေကိုဘက်ကကိုအကျိုးစီးပွားကိုရှင်ကြည့်လိုက်တဲ့ခါကျတော့တစ်ခါတလေချိန်ထိုးတဲ့နေရာမှာပြည်တော်စုတစ်ခုလုံးရဲ့အကျိုးလားအမှားလားလူမျိုးတစ်မျိုးအဖွဲ့အစည်းတစ်ခုရဲ့အကျိုးလားဆိုတာချိန်ထိုးတဲ့နေရာမှာတစ်ခါတလေချော်တာတွေ့ရပါတယ်အဲ့လိုချော်ခဲ့လို့ရှိရင်ပြည်တော်စုအကျိုးကိုပဲရှေ့ရှုဖို့ဆိုပြီးတော့ကျွန်တော်တို့အတိုက်တော်ပြောဆိုရတာဖြစ်ပါတယ်အယူဆကွဲပြားတာမဟုတ်ပါဘူးပေါ်ယူမှကျဟာလားကျွန်တော်တို့နိုင်ငံကြီးမှကျမတူကြလည်းမဟုတ်ပါဘူးအကောင့်ဆယ်ပေါ်တဲ့နေရာမှာချိန်ကတ်တဲ့နေရာမှာဘယ်အထိုင်မှာလဲဘယ်အကျိုးစီးပွားနဲ့ချိန်ကတ်တယ်လဲဆိုတာအဲ့ဒါကွာခြားတာလေးတွေရှိတတ်ပါတယ်ဒါကလည်းပဲရှင်းနိုင်လို့ရတဲ့ကိစ္စပါအဲ့ဒါကိုကွာခြားတာကြောင့်ရှင်းနိုင်လို့မရဘဲနဲ့တော့ကျွန်တော်တို့ဒီပူပေါင်းဆောင်ရွက်လို့မရတဲ့အဆင့်တော့မရောက်ပါဘူးအခုချိန်ထိကျွန်တော်တို့ပူပေါင်းဆောင်ရွက်နေတာပ
ါဟုတ်ကဲ့ဥက္ကဋ္ဌဆင်းရဲကျေးဇူးပါဆိုတော့ကျွန်တော်ဆင်းရဲဝဲအတွက်ကိုပါဝင်ချင်းလေးကိုဆက်သွက်ထားသူနောက်တူလေးရှိနေပါသေးတယ်ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်တို့ကလည်းလိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဓိကအချိန်ကဥပဒေကိုပဲပြင်မိုးတော့ပဲပြောလို့ရပါတယ်ခင်ဗျာတန်းမတော်ကတော့အညီတည်းပြောနေတော့လည်းလည်းရေလေသူလိုက်ရောသင့်ပါတယ်တန်းမတော်ကြောင့်လို့ပဲဟလာဟိုကျွန်တော်တို့ ICG လို့ဆိုရောက်သွားတာပဲအတိုင်းစားရတယ်လိုလားကျင်တာကဒီစစ်တပ်မှာဝင်နေမှာအရာရှိတဲ့မှာတိုင်းသားပေါင်းလို့လူကျင်တယ်အဲ့ဒါတိုင်းသားပေါင်းလို့လည်းသူတို့လည်းလူကျင်ကြတာပဲသူတို့တိုင်းသားအဲ့ဒါဒီနေ့ရှင်လဲဆိုရင်တော့ဟာလားဒီ2020ကိုဟိုကျိုးကျနေနေအားလုံးဟိုဟာလားဟိုဘာသာတော်နေတယ်လေဟာလားအနည်း90ကျော်ပါပြီဟိုမျက်လုံးတွေလည်းပြင်းနေပါနားလည်းဆင်းနေပါပြီအားလုံးကဟိုအဲ့လိုလက်တွဲဖို့အားလုံးအဆင်ပြေဖြစ်ပါလေ။ဟုတ်ကဲ့ဒီလောက်ပါပဲကို
။ဟုတ်ကဲ့ကိုသမောင်ဆွေးနွေးရကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဟိုစာရီပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါသေးတယ်။အခုဒီ Facebook မှာကျွန်တော်ဆွေးနွေးနေတဲ့အချိန်မှာလည်းဟိုတရားမှတ်ချက်ပေးနေတာတချို့ရှိပါသေးတယ်။တယောက်ကဆိုရင်တော့ဦးတူးဆိုတာဆက်တော့ကိုသမောင်ပြောတဲ့သဘောထားမျိုးပါပဲ။မြန်မာနိုင်ငံမှာငင်းငင်းရဖို့ဆိုရင်2008အချိန်ကဥပဒေပြင်ရမယ်၊ဆင်ရနာရှင်ချုပ်ငင်းရမယ်။ဒီလိုမှမဟုတ်ရင်တော့ဘရော့မှငင်းငင်းမြင်မဟုတ်ပါဆိုပြီးရေးပါတယ်။နောက်ထပ်တော်တော်ရှင်တူမစင်ညာနေပြုတ်ကြတာတော့ခိုင်ယိုးမှဖြစ်ပါတယ်။မိုင်းဆန္ဒကြောင့်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါကိုအောင်လေးဦးကြီး။ခိုင်ယိုးမှဆိုရင် Facebook အကောင့်ပိုင်ရှင်ကလည်းစင်ကြမှာရေးထားတာပါ။သူကတုံးတက်ရရင်နဲ့ပြမြန်မာနိုင်ငံမှာစစ်နယ်နဲ့နိုင်ငံရေးစနစ်ရုပ်လုံးအခုထိမရှိသေးပါဘူး။စစ်တပ်ကနိုင်ငံရေးကိုခေါင်းစဉ်အမျိုးမျိုးပြောင်းပြီးတော့အုပ်ချုပ်ခဲ့တာပဲရှိပါသေး။ပြည်တော်စုစနစ်မဖြစ်ခဲ့ပါဘူး။နှစ်စစ်တပ်ဟာခေတ်ဆက်ဆက်နိုင်ငံရေးမှာအောင်ပွဲဘယ်တော့အခါမှမရှိခဲ့ပါဘူး။စီးရဲမှာတော့အတိုင်းအတာတစ်ခုထိအားသာချက်ရှိခဲ့တဲ့တမိုင်းအနည်းငယ်ရှိခဲ့ပါသေး။ဒါကြောင့်နိုင်ငံရေးထက်စီးရဲကိုပို့ပြီးတော့အကဲဆက်အောင်လို့ဖန်တီးနိုင်မှ2008ဥပဒေနဲ့အပြန်အလှန်တွေ့ဆိတ်ထားနိုင်တာကိုတွေ့ရပါသေး။၎င်း2008ဥပဒေဟာပြည်အောင်စုကိုစီးရဲနဲ့ဖြိုတက်ထားတဲ့အစိပ်ပိုင်းကပို့ခဲ့ပါသေး။ပြည်အောင်စုစစ်စစ်ပေါ်ပေါက်ဖို့အစမ်းစာအရေးယောင်လို့မပါသလိုသူတို့ဟာပြည်အောင်စုကိုတိုင်းသာပေါင်းစုံပါလာအောင်အေးထူပူမြနိုင်ငံတည်ဆောက်နိုင်အောင်ထိစမ်းဆောင်ရင်းနဲ့ကျင့်ဝတ်မရှိတာလည်းထင်ရှားပါသေးတယ်။စစ်နယ်နဲ့ပြည်တော်စုကိုတိဆောက်မယ်ဆိုရင်တော့ပြည်သူအာဏာတို့ကအခက်ရအကြဆုံးပါ။ဒါကြောင့်မို့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲပြင်းထန်လာမှုရေပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေပေါ်ပြပြဖြစ်နေတယ်ဆိုတာအဓိကတရားခံကစစ်တပ်ရဲ့နိုင်ငံရေးတမိုင်းနောက်ခံအကြောက်တရားကြောင့်ပါပဲ။သူတို့စစ်တပ်အုပ်စုကအခုချိန်မှာမြန်မာပြည်လောက်အောင်လို့နိုင်ငံရေးတမိုင်းတဲ့အောင်ပွဲဖြစ်နေအလျှော့တင်းလို့ရင်တော့ဒီနေ့လို့ရင်ဒီနေ့ငြိမ်းချမ်းရေးနဲ့စီရင်တဲ့ခုစလုံးချောင်းဝေသွားနိုင်မှာသိကြပါရဲ့လို့ခိုင်ယုံမဆိုရယ် Facebook အကောင့်ပိုင်ရှင်ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ဦးကတော့ကျွန်တော်တို့မိတ်တီလာမျိုးကဦးစိန်မောင်မှာနားတော်ဖတ်ပြပေးပါဦးခင်ဗျ။
2019ခုနှစ်အတွင်းမှာအဖြစ်ခရစေရေးငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးပွဲတွေအကြင်ကြင်လုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအပြည့်အစုံသဘောတူညီချက်မျိုးတွေတော့မရကြသေးပါဘူး။ဆက်ပြီးတော့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သဘောတူညီချက်မျိုးလောက်ကိုတော့ရပြီးတော့ရပ်ဆိုင်ခဲ့ရတာပါ။ ဘလဝဖြစ်ဖြစ်တွဲဆောင်ကြီးနဲ့ရှင်နေမှုတွေကဆက်လက်လှုပ်ဆောင်နိုင်မယ်ဆိုရင်အောင်မြင်မှုရဖို့အတွက်မျှော်လင့်ချက်ထားကြအချိန်လေးပါတွဲဆောင်မှုအများလေးလေးရင်းနှီးလေးလေးတူးတဘောတူးတိလေးအတူအလျှော့လုပ်ပြီးတော့ရှင်းဆက်ဆွေးနွေးနိုင်လေးလေးဖြစ်လာမှာပါဒီလောက်ဆွေးနွေးပါလျက်နဲ့သဘောတူညီချက်မရနိုင်လေတာကတော့နှစ်ဖက်သဘောထားအမြင်ကွာဟာချက်တွေရှိနေစေကြောင်းပဲလို့ဆိုချင်ပါတယ်ကွာဟာချက်ကိုယုံကြည်ချက်နဲ့ဖုံးလွှမ်းနိုင်အောင်လက်တွေလှုပ်ဆောင်မှုမှန်ကန်ခြင်းတို့နဲ့တည်ဆောက်ရမှာဖြစ်ပါတယ်တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေခြင်းကအဟအတာမယုံကြည်နိုင်ကြပဲဖြစ်နေပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်ပိုင်အုပ်ချုပ်ရေးနဲ့တန်းတူညီတူအခွင့်အရေးရဖို့နယ်မြေတတ်မှတ်ရယူစီမံကုကွယ်နိုင်ဖို့ဆိုတဲ့တောင်းဆိုချက်တွေကိုလက်နက်ကင်ဆောင်အင်အားပြတောင်းဆိုနေတဲ့အတွက်ညှိနှိုင်းရေးခံနေတယ်လို့မြင်ပါတယ်။မယုံတင်ကြစရာဖြစ်နေတယ်လို့ထင်ပါတယ်။ပနာမသဘောတူထားတဲ့ bilateral ကိုလက်မှတ်ထိုးချုပ်ဆိုလိုက်မှတန်တရာရော့ကျသွားမယ်ထင်ပါတယ်။တိုင်းနာဖက်စီရဲ့တင်ပြဆွေးနွေးတောင်းဆိုမှုတွေကိုအစိုးရအထူးသဖြင့်တော့စစ်ကောင်းဆောင်တွေကတန်မြာစိတ်နဲ့ချီပြီးတော့ခွဲမထွက်ရေးလက်နက်ကင်အဖွဲ့တီးခြားမထားဘဲနဲ့ပြည်တော်စုတပ်မတော်ဖြစ်ပေါင်းစည်းရက်တီလာရေးတွေကိုတောင်းဆိုညှိနှိုင်းနေပါတယ်။အပြစ်ခံရက်စဲရေးကိုလည်း bilateral စာချုပ်ချုပ်ဆိုလိုက်နာကျင့်သုံးပြီးမှ NCA တဆင့်ကူဖို့တပ်မတော်ကသဘောထားနေပါတယ်။တပ်မတော်က2008ဖွဲ့စည်းပုံကိုကင်ပြီးတော့ဒီသဘောထားတွေတင်ပြဆွေးနွေးနေတာကြောင့်ကြော်လွားရခက်ခဲနေတယ်ဆွေးနွေးပွဲတွေရက်ဆိုင်ကျဆင်းသွားတယ်လို့မြင်ပါတယ်။2008ဖွဲ့စည်းပုံကိုပြင်និតတာပြင်နိုင်ပြင်တော့ရွယ်ကူမှုပြည်လည်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်။2019ခုနှစ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ ULA AA တို့ကရခိုင်ပြည်နယ်အာဏာပိုင်အဖွဲ့ရခိုင်ပြည်နယ်အစိုးရကိုဖွဲ့မယ်လို့ပြောဆိုလာကြပြီးဆိုတော့ညီညာရေးအတွက်ရင်းနှီးစရာဖြစ်လာရပြန်ပြီလို့ဆိုရတော့မှာပါ။နှစ်ဖက်ညှိနှိုင်းနေဖို့ကြားခံဖွဲ့တော်လိုအပ်နေပြီလို့ထင်မြင်ပါကြောင်းပါခင်ဗျာဆိုပြီးတော့ယူဆပါတယ်ရှင်။
โอเคဒါတော့မိတ်ဆွေမျိုးအုပ်စိတ်မောရစာပါသူစာမောတခြားရှိရစာရင်မှာလည်းအတိအကျထောက်ပြသွားတာတော့ဒီငင်းငယ်လုပ်ငန်းစဉ်ပါ2008ဖွဲ့စည်းပုံကအဟံသားဖြစ်နေတယ်ဆိုတာကိုထောက်ပြပါတယ်ဆိုတော့ဆရာဦးမောင်ဆိုရင်ဒီကျွန်တော်တို့ဒီမြန်မာနိုင်ငံပြည်တွင်းဒီငင်းငယ်လုပ်ငန်းစဉ်ဟာဒီဖွဲ့စည်းပုံကိုချက်တဲ့ချာမှာ80နာမည်မျိုးအနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိမလဲဆရာဦးမောင်ဆို
အတိအကျပါဗျာဒီကနဟိုဝင်အောင်ဆင်းနေတဲ့ဒီပြောတဲ့ချက်ကတော့အမှန်ပဲဗျာအခြေခံဥပဒေကိုပြင်ဆင်ဖို့ပဲ။ဘာလဲဆိုတော့ February နဲ့ပတ်သက်တာ၊ကိုယ်ဝန်ပြဌာန်းရေးနဲ့ပတ်သက်တာ၊ကိုယ်ဝန်ရုပ်ချုပ်ရေးနဲ့ပတ်သက်တာ။ဒီချက်တွေရှိရှိတွေ့ဖို့ပဲ။ဒီကတည်းကညှိနှိုင်းကြည့်မှလည်းကျင်းရုပ်သရအဒီဘယ်လိုဆုံးမှုတွေရှိဖို့ပြီးတဲ့ကိုယ်ဝန်လာမှာပဲကာပါပဲ။ဒီလိုကိုယ်ဝန်ပြဌာန်းရေး၊ကိုယ်ဝန်ရုပ်ချုပ်ရေး February ခွေးရေးနဲ့ပတ်သက်ပြီးအခြေခံဥပဒေပြင်ဆင်နိုင်မှာငြင်းငြင်းရမှာပဲ။အဲ့လိုနိုင်ငံရေးအပေါင်းကိုကျွန်တော်တို့ကမချစ်နိုင်တဲ့ကြီးကတော့ကျွန်တော်တို့တိုက်ယူမှာစစ်ပွဲနဲ့စစ်ပွဲလုံးနဲ့ရှောင်လဲနိုင်မှာမဟုတ်တယ်လို့ကျွန်တော်ဒီညီလေးလုံငန်းကြရမယ်နှောင်းလေးနေမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးခေါ်ဦးကောင်ကိုလည်းကျွန်တော်ဒီဟိုစီစဉ်မှာမကြရင်ကျွန်တော်တို့အဆုံးသတ်ဖို့2မိနစ်လောက်ပဲလိုပါတော့တယ်။ဆိုတော့ကျွန်တော်အချုပ်အနေနဲ့ပြန်မေးချင်တာကတော့ဒီညီလေးလုံငန်းစဉ်နဲ့ပတ်သက်လို့ပေါ့လေ။ကျွန်တော်ဒီနေ့ထဲမှာကြုံခဲ့ရတာတွေ့ခဲ့ရတာတွေကိုသင်ခန်းစာယူပြီးရှေ့လာမယ်နေ့ကိုကျွန်တော်တို့ဟိုမျိုးပြင်ဆင်ထားတင်တာတွေစောင့်ရင်းရှောင်းရင်းဘာများရှိမယ်လို့ဆရာဦးခေါ်ဦးကသုံးသပ်လို့ရမယ်။
ကျွန်တော်ဒီနိုင်ငံရေးလုပ်ငန်းစဉ်အမျိုးသားပြန်လဲတင်ပြရေးလုပ်ငန်းစဉ်ပေါ့ကျွန်တော်တို့ဒါတွေအားလုံးကတတွဲတွဲသွားနေတော့ဒီ2019မှာစောင့်နေသွားတာနဲ့ပတ်သက်ပြီးတော့ဒီပေါ်လာတဲ့နိုင်ငံတကာအဖြစ်အားဒီနိုင်ငံတကာရဲ့ဒီခုံရုံးတွေကဆွဲဆိုတဲ့ဟာတွေပေါ်လာတဲ့ခါကျတော့ဘာပဲဖြစ်ဖြစ်ဒီနိုင်ငံတကာကကိုတိုင်ကြည့်ဟိုဘက်ကရှိဖို့လက်သာပြန်ပွင့်ဖို့အတွက်ပေါ်ရေကိုပြတ်ပြေဖို့အားလုံးကကြိုးစားရမယ်။ဥပပေါင်းဆောင်ရမယ်ရမယ်ဆိုတဲ့အမြင်ပေါ်လာတယ်။ဒါကြောင့်အခြေခံအကြသောဖြစ်တဲ့ပြည်သူတွေအားလုံးလိုအားနေတဲ့အချင်းချင်းအခြေခံခိုင်မာမှာရရှိခြင်းဘယ်လိုပြည်တော်စုပြီးဆောင်နိုင်မှုအတွက်ဟာလားအခြေခံပုံမြင့်ဟိုဒီလမ်းကြားဟိုပါပေါ့လေဒီဘူဝါဒတွေချမှတ်နိုင်ရေးဖို့ကျွန်တော်အစောတည်းလုပ်ဖို့လိုတယ်။ဒါမှပြည်တွင်းကြိုးစားဖို့တဲ့ကျွန်တော်တို့ဒီအားရှိမှုပေါ်ပို့တည်ပြီးတော့နိုင်ငံတကာကိုရင်ဆိုင်ဆိုင်ရရရလိမ့်မယ်ဆိုတာလေအလုံးစင်ပါတဲ့ခါကျတော့ဒီကိစ္စလောက်ကန်းတဲ့ကပုံပုံကြည့်တော့လည်းရှေ့တိုးနိုင်တယ်လို့ကျွန်တော်ပြောလဲတဲ့ခဏ2020ထဲမှာ
ဟုတ်ကဲ့ခုကောက်ကကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုကနေကျွန်တော်အချိန်2မိနစ်လောက်တော့ရပါသေးတယ်ရှင်းနေလာမယ့်2020အတွက်ပေါ့လေငင်းငယ်လုပ်ငန်းစဉ်မှာအဓိကပြင်ဆင်ထားတဲ့နေရာဘာများပြနိုင်လဲမြင်နေတယ
်ဟုတ်ကဲ့ဒီ2020ကျန်တဲ့ရှင်းနေမှာကျွန်တော် GNCN ခေါ်ပြီးလို့ပြလို့ရှိရင်တော့ကျွန်တော် NC institution ဖြစ်တဲ့ UNIDGC ကို GNC ကိုဒီကတက်တက်လည်းဒီကျန်တဲ့ရုပ်ပုံမှန်လက်ထပ်ဖို့လို့ဒီတော့အမလလို့ဒီမှာလေဒီ timing နဲ့တမမှုစစ်စစ်နွေးဝဲတွေကိုပြင်နေမှာလုပ်နေတာအောင်မြင်တယ်လို့ဆိုပါတယ်ဒီအချိန်ကနေဆိုတော့ကျွန်တော် UPGPC မှာ ကျွန်တော်တို့ကိုယ်ပြသခွင့်နဲ့ပတ်သက်တာကိုယ်ဝန်ဆွေးနွေးနဲ့ပတ်သက်တာကိုစာရုပ်ကြည့်ဆက်ရုံနဲ့ပတ်သက်တာပြည်ရဲ့အခြေခံကိုဥပဒေဆွေးနွေးနဲ့ပတ်သက်တာတွေကိုအချိန်ယူပြီးတိကျကြစီရင်နေတဲ့သဘောတူညီရယူလို့ရပါတယ်အဲ့လိုသဘောတူညီကြတာရယူနိုင်တယ်ဆိုလို့ရှိရင်အဲ့ဒီသဘောတူညီကြရယူတဲ့အခြေခံကနေပြီးတော့အခြေခံဥပဒေကိုပြင်ဆင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ညီငယ်ရေးလုပ်ငန်းတွေအရှိစစ်စင်တက်နိုင်လို့နေလို့ဆက်ပါတယ်ဟု
တ်ကဲ့ပါဝင်ဆွေးနွေးတဲ့ဥမမောင်ဆိုဦးကောကကိုယ်ပါဝင်ဆွေးနွေးကြတဲ့သူတွေစာရေးသားပြဖို့တွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ